ကစားသေးတာမှာအပြေခတ်ရက်ဆက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတင်းလာနေမှာပထမဆုံးမဲခွဲအတည်ပြုတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတည်ဆုံးဖြတ်ချက်ကိုဗီတိုအာဏာမသုံးခဲ့သလိုမဲလည်းမပေးခဲ့ပါဘူး။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လအတွင်းအပြေရက်ဆက်ဖို့ကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုအစ္စရေးဝန်ကြီးချုပ်ကချက်ချင်းကန့်ကွက်ခဲ့ပါတယ်။အစ္စရေးအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ဝါရှင်တန်ခီးစင်ကိုလည်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူကဖျက်သိမ်းလိုက်ပါတယ်။ဟောမတ်စ်တို့ဖန်ထားတဲ့တစ္ဆခန်တွေလွတ်ပေးရမယ်ဆိုတဲ့သတ်မှတ်ချက်မှာပါတဲ့အပြစ်အခက်ရဆဲရေးကိစ္စလုံခြုံရေးကောင်စီမှမဲခွဲအတည်ဖြစ်လာဖို့အမေရိကန်ကခွင့်ပြုခဲ့တာဟာသူ့ရဲ့မူလရည်တည်ချက်ကနေတွေးဖယ်လိုက်တာဖြစ်တယ်ဆိုပြီးတော့မစ္စတာနာတန်ယာဟူကဆွဆွဲပြောဆိုပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာအမေရိကန်ကမဲမပေးပဲကြားနေခဲ့ပြီးတဲ့နောက်ကာဇာဒေသအပြစ်ခတ်ရစရဲ့အတွက်ထောက်ခံမဲ14မဲနဲ့တညီတညွတ်တဲ့အတည်ပြုလိုက်ကြတာဖြစ်ပါတယ်